ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဗဇားဒေသမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာသားဖွားနှုန်းထိန်းချုပ်ရေးအစီအစဉ်တစ်ခုလုပ်ဖို့ဘင်္ဂလားဒေ့ရှ်ကျမ်းမာရေးတာဝန်ရှိသူတွေကအစီအစဉ်နေကြောင်း AFP သတင်းတပုတ်မှာဖော်ပြပါရယ်ကော့ဆက်ဗဇားဒေသကဒုက္ခသည်စခန်းမှာရောက်နေတဲ့ဒုက္ခသည်မိသားစုတွေကတချို့မှာကလေး19ဦးအထိရှိတာတွေဇနီးတစ်ယောက်ထက်ပိုရှိနေတာတွေတွေ့ရတယ်လို့အဲ့ဒီဒေသကမိသားစုစီမံရေးဌာနအကြီးအကဲကပြောပါရယ်သားဖွားနှုန်းထိန်းချုပ်ရမယ်ဆိုတဲ့အသည့်မျိုးရိုဟင်ဂျာတွေကြားမှာမရှိတဲ့လောက်ပဲလို့သူကဆိုပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာအမျိုးသမီးတွေထဲမှာ6ယောက်လောက်ကဘင်္ဂလားဒေ့ရှ်ကိုရောက်ပြီးနောက်ပြီးဖွားခဲ့ပြီးအမျိုးသမီး2000နီးပါးကိုဝန်ရှိနေတယ်လို့ဆိုပါတယ်ဒုက္ခသည်တွေကိုမရအောင်ဓာတ်ဆီးရစီမံကိန်းကိုကောက်ဆက်ဗဇားဒေတာမိသားစုစီမံကိန်းတာဝန်ရှိသူတွေစတင်ခဲ့ပေမဲ့အခုချိန်ကြီးဆိုရင်ကွန်တွန်းအထုပ်ကြီး950လောက်ပဲဖြန့်ဝေနိုင်တာပါ